ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာမြန်မာတက်ကြေ1309ခုနှစ်တစောင်မုံလမှစ၍ကျေးဇူးရှင်ပခုတ်ကူဝိပဿနာသင်တန်းနီးပြအဖဆရာကြီးဦးကျင်ရွှေစတင်တည်ထောင်ခဲ့သောပခုတ်ကူဝိပဿနာသင်တန်းတရားတော်ကြီးဟာယခုအချိန်အခါဖြစ်သော1369ခုတစောင်မုံလမှနှစ်ပေါင်း60ကာလတိုင်အောင်ကြာမြင့်ခဲ့ပါပြီ။သင်္นานတရားတော်ကြီးကိုသင်ကြားနာယူသူရဟန်းရှင်လူအပေါင်းများစွာသောအကျိုးတူများရရှိခဲ့ကြပါတယ်။တမိုးကြီးမလာသောသင်္นานတရားတော်ကြီးကိုနောင်လာနောက်သားများစွာသောသူအပေါင်းတို့နာကြားနိုင်ကြစေဖို့အသိဉာဏ်တိုးပွားကြစေဖို့ရည်တမ်းမျှော်မှန်းကပခုတ်ကိုဘဟုအဖွဲ့ကြီးကမြန်မာတက်ကြေ1395ခုနှစ်မှာသင်္นานတရားများကိုစ၍အတန်သွင်းယူခဲ့ပါတယ်ထိုခေတ်အချိန်ခါကတိတ်ရော်ကော်တာမပေါ်သေးလို့ဝါယာရော်ကော်တာဆက်နဲ့တမဏိကျိုးဂွေတို့နဲ့အတန်သွင်းယူခဲ့ပါတယ်နှစ်နှစ်ကျော်အောင်ကြာခဲ့ပါတယ်အတန်ကြည်လင်ပြတ်သားတော်လဲတမဏိကျိုးဟာအချီမြင်တာတာမျှတာရှိပြီးပြန်ရင်ပြန်ဆက်လို့မရတဲ့အခက်ခဲများကြုံခဲ့ကြရပါတယ်။နောင်တစ်နှစ်ကျော်ကြာတဲ့အခါမှာတိတ်ရော်ကော်တာများပေါ်လာလို့ဒုတိယအကြိမ်မြောက်ထပ်မံပြီးအတန်သွင်းယူဖို့ကြိုးစားခဲ့ကြပါတယ်။အတန်ပန်းဆက်နှလုံးနဲ့ကြိုးခွေများကိုဟော်လန်နိုင်ငံမှမာယူခဲ့ကြပါတယ်။ပခုတ်ကူမြို့ပေါ်မှာထိုစဉ်ကနေ့စဉ်တက်ရောက်တင် जा နေကြတဲ့တင်နန်းသားပေါင်း 4,000 ခန့်တိရှိပါတယ်မြန်မာတက်ကြွ1318ခုနှစ်မှာတင်နန်းတရားဒုတိယပိုင်းကိုပခုတ်ကူမြို့မှာအောင်မြင်စွာအတန်သွင်းယူခဲ့ကြပါတယ်မြန်မာတက်ကြွ1322ခုနှစ်မှာရန်ကုန်အလုံတင်နန်းမှာတင်နန်းတရားပထမပိုင်းကိုအောင်မြင်စွာအတန်သွင်းယူခဲ့ပါတယ်ခင်နဲ့ဤပညာများတဖြည်းဖြည်းပြောင်းလဲလာခဲ့ရမှာရော်ကော်တာကျိုးခွေမှတစ်စင်ကက်ဆက်တိတ်ခွေအဖြစ်သို့ပြောင်းရွှေ့ထုတ်လုပ်နိုင်ကြခဲ့ရာယနေ့အချိန်မှာ CD MP3 အချက်များအဖြစ်သို့ရောက်ရှိလာပြီဖြစ်ပါတယ်ကျွန်တော်တို့ပခုတ်ကူဝိပဿနာသင်တန်းခွဲများတိုးတက်ပြန်ပွားရေးအဖွဲ့ချုပ်အောက်ပမာပြည်ဟာသင်တန်းတရားတော်ကြီးကိုခင်မီဤပညာများပြောင်းလဲတိုးတက်လာမှုနှင့်လျော်ညီစွာထုတ်လုပ်ပေးသွားမယ့်ဆန္ဒများအစဉ်ရှိနေပါတယ်။ထို့အတွက်ကြောင့်ကက်ဆက်တစ်ခွေမှ CDME3 အဖြစ်သို့သင်တန်းတရားစဉ်ကြီးကိုကူးပြောင်းခဲ့ပါတယ်။သို့သောပခုတ်ကူဝိပဿနာသင်တန်းတရားတော်ကြီးဟာဟောတရားနာတရားတသက်မဟုတ်ပဲခန္ဓာညာရောက်အောင်ပညာပရမယုတ်တန္တအခြေခံမှစ၍ခေါင်းစဉ်တစ်ခုချင်းတစ်ခုချင်းစနစ်တကျတင် जा ပြသထားပြီးတင်ငန်းစာတစ်ခုနဲ့တစ်ခုအချိတ်ဆက်ထိမိစွာတစ်ဆင်ချင်းတစ်ဆင်ချင်းညံကိုမြှင့်၍တင် जा ပြသထားတဲ့တင်နန်းကြီးဖြစ်လို့တင်နန်းတရားမှာသာတင်နန်းသူတင်နန်းသားများစူးစီးနာကြရမယ်မူကိုကျေးဇူးရှင်အဖဆရာကြီးဦးကျင်ရွှေကလေးလေးနက်နက်ချမှတ်ခဲ့ပါတယ်တကယ်လို့ပုဂ္ဂိုလ်တူဟာမိမိနာယူခြင်းသလိုနာယူမယ်မိမိလိုရာကိုသာကွဋ်တိကွဋ်ကြနာယူမယ်ဆိုရင်သင်္ကန်းစာအခြေအဆက်လဲမမိနိုင်သလိုဆရာကြီးရဲ့လိုရင်းဟောပြောပို့ချခြင်းများအပေါ်အယူအဆကွဲလွဲခြင်းများရှိလာနိုင်ပါတယ်ဆရာကြီးချမှတ်ခဲ့တဲ့မူနဲ့ညီညွတ်မှုမရှိသလိုသင်္ကန်းသဘောလဲပျက်စီးနိုင်ပါတယ်ဒါကြောင့်ကျေးဇူးရှင်အဖဆရာကြီးဦးကျင်ရွှေရဲ့သဘောဆန္ဒနဲ့ညီညွတ်ကဲ့ညင်စေဖို့တင်နန်းတယောက်သူအဖို့အကျိုးများစေဖို့တင်နန်းခွဲများလည်းအတွန့်ရှည်တည်တံ့စေဖို့တင်နန်းတရားဌာနများတွင်သာတင်နန်းတရားစင်များကိုရိုးရိုးသေးသေးလေးလေးဆဆနာကြားကြပါလို့မြတ်တရားရက်ခံပန်ကြားအပ်ပါတယ်